ရက်လက်ပညာပံ့ပိုးရေးဆိုတာဗမာနိုင်ငံရဲ့လူအဖွဲ့အစည်းမှာအများဆုံးနေထိုင်တဲ့ကိန်းကနန်းအရာပြောရင်85ရာခိုင်နှုန်းနီးပါးအဲ့ဒီလူတွေဟာမြန်မာနိုင်ငံရဲ့ကျေးလက်နယ်ပယ်မှာနေထိုင်ကြတာဖြစ်တယ်။ပြီးရင်သူတို့တွေဟာပညာရေးနဲ့ပတ်သက်လို့နီးပညာအတွေ့အခေါ်စသည်ဖြင့်ဒီလိုပဲအသက်မူဝန်ကြောင့်ဆံရပညာတွေအတန်းပညာတွေအရာရာမှာမျိုးပြနေလူအဖွဲ့အစည်းတဲ့နှိမ့်ကြနေတယ်။အဲ့ဒီတန်ဖိုးအင်းအားကြီးမှပြီးအရေးအတွက်များပြားတဲ့လူအရင်းအမြစ်တရားမြန်မာနိုင်ငံရဲ့အနာဂတ်ကိုထိထိရောက်ရောက်သူတို့ကူညီဝိုင်းဝန်းဆောင်ရွက်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့လာမယ့်အနာဂတ်ကာလတွေမှာသူတို့ရဲ့လူအရင်းအမြစ်တန်ဖိုးတွေကိုရရှိပြီးမြန်မာပြည်ဟာအခုလက်ရှိအခြေအနေနဲ့ပုံမအားကောင်းတဲ့လူအဖွဲ့အစည်းဖြစ်လာနိုင်မယ်ဒါယုံကြည်ပါတယ်ကိုယ်ဆိုရင်အားလုံး1996ခုနှစ်ကနေအခုဒီကနေ့အချိန်အထိအားလုံး12နှစ်ကျော်73နှစ်ထဲကိုရောက်လာခဲ့ပါပြီအခုလက်ရှိကျောင်းပွင့်ထားတဲ့နေရာကတော့စကိုင်းတိုင်းထဲမှာရှိတဲ့ရွှေဘုံမြို့နယ်အဲရွှေဘုံမြို့နယ်ရဲ့အဆက်မူးမြစ်ရဲ့နဘေးနားမှာရှိတဲ့မူဦးပင်ဆိုတဲ့ရွာအဲ့ဒီရွာပေါ်မှာအထိုင်ချကျောင်းတစ်ဖက်မှာမူးမြစ်ကမ်းရိုးပေါ်မှာအားလုံးရွာ12ရွာကိုနယ်လှက်အင်္ဂလိပ်စာသင်ကြားတဲ့နယ်လှက်စာသင်ခန်းတွေကိုဖွင့်ထားပါတယ်။အထိုင်ချကျောင်းမှာတော့ကျောင်းသား160ဝန်းကျင်ဟာတနည်းနဲ့တနည်းတော့တစ်ထပ်ထက်မဟုတ်ပေမဲ့အဲ့ဒီဝန်းကျင်ထဲမှာပဲရှိပါတယ်။အဲ့တော့ဒီကလေးတွေနဲ့ပတ်သက်လို့တော့ခုအထိကျွန်တော်12နှစ်တာကာလလုပ်ငန်းဆောင်ရွက်ခဲ့တာမှာကျွန်တော်ကြိုးပမ်းအားထုတ်ခဲ့တဲ့ရွာတရွာစီမှာငကိုတုံးကရှိတာတဲ့တိတိသာသာတိုးတက်မှုတွေရှိလာတယ်ဒီကနေ့အဲ့ဒီပတ်ဝန်းကျင်မှာမကြဘူးတဲ့ Master Dan တွေ PhD တွေကိုကျွန်တော်ရရှိလာတယ်ဒါကတော့အတန်းပညာကျွန်တော်ရှေ့ဆက်ထုတ်ကြရမှာတော့ပတ်ဝန်းကျင်ရဲ့ဝိုင်းရမ်းမှုနဲ့လက်ရှိကျွန်တော်တို့နိုင်သလောက်ကိုတန်းတိုင်းတစ်ပိုင်းလုပ်နေတာကနေကျွန်တော်တို့ရဲ့အတိုင်းဝိုင်းတွေရဲ့ဝိုင်းဝန်းကူညီမှုကိုသာရရှိမယ်ဆိုရင်အဲ့ဒီလူငယ်တွေစီမှာမြန်မာပြည်အနာဂတ်အတွက်သူတို့ဆောင်ရွက်ရမယ်အတွေ့အခေါ်တွေအသိပညာအတတ်ပညာတွေကိုကျွန်တော်တို့တက်ဆင်ပေးလို့ရပါတယ်သူတို့ဟာထိရောက်တဲ့အကျိုးပြုသူတွေဖြစ်လာပါပါကျွန်တော်ကတော့မြန်မာနိုင်ငံရဲ့အနာဂတ်ဘဝလှပရေးအတွက်အခုအသီးသီးအတကပါတီနိုင်ငံရေးဒါမှမဟုတ်ရင်လူမှုကွန်ရက်စသည်ဖြင့်ဗက်ပေါင်းစုံကနေဒီကနေ့လုပ်ကိုင်နေတဲ့အထက်မှာကျေးလက်နေလူငယ်များရဲ့ပညာရေးအခမ်းကဏ္ဍကိုထိထိရောက်ရောက်လုပ်ကိုင်ဆောင်ရွက်ပေးခြင်းဟာလူအပ်ချက်တစ်ခုလို့ကျွန်တော်ယုံကြည်နေတဲ့အတွက်ကျွန်တော်ရဲ့ဘဝတက်တာတစ်ခုလုံးကိုဒီအထဲမှာမြုပ်နှံပြီးလုံးမြုပ်လဲမြုပ်နှံခဲ့တယ်။နောင်လဲရှေ့ဆက်မြုပ်နှံဖို့ဆုံးဖြတ်ထားပြီးသားဖြစ်ပါတယ
်။အပတ်စစ်တင်ဆက်ရတဲ့လူယုံကြည်ရာခဏလေးဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။